အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာဒီကနေ့အိန္ဒိယမှာကူးစက်သူလူနာ 14,900 ကျော်ရှိပါတယ်။လာမယ့်စနေနေ့မှာဒီပါဝါရီဟိန္ဒူဘာသာရေးပွဲတော်ရှိတာကြောင့်ဇီဝေစင်တာတွေမှာဇီဝေတွေနဲ့ပြည်နေတဲ့မြို့တော်ညူဒေလီတဝိုက်ဒီကနေ့ကူးစက်သူ 8,590 ကျော်နဲ့စံချိန်တင်ခဲ့ပါတယ်။တခြားမြို့ကြီးတွေမှာထဲညူဒေလီမှာကူးစက်မှုနှုန်းကမြင့်တက်နေရပါတနင်္ဂနွေနေ့အတိုင်းအတာနဲ့ပြီးခဲ့တဲ့24နာရီအတွင်းသေဆုံးသူ950နဲ့အခုထိသေဆုံးသူပေါင်းက 32,100 ကျော်ရှိပါတယ်။နယူးဇီလန်နိုင်ငံမှာလည်းကူးစက်မှုအသေးရှိတာကြောင့်အော့ကလန်မြို့နယ်လူတွေကိုအိမ်တွေကနေအလုပ်လုပ်ကြဖို့နဲ့အသွားအလာတွေကိုသတိထားကြဖို့ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေတာတိုက်တွန်းထားပါတယ်။တောင်ကိုရီးယားမှာအစိုးရရဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်မှုတွေကိုနှောက်ယှက်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့တရားစွဲဆိုခံထားရသူဘာသာရေးဆိုင်ဆောင်ဆောင်တရားကိုတရားရုံးကအမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ပြီးခဲ့တဲ့ဆယ်ပြူရီနဲ့မန်လာရီတို့ကဝီပီယူစုတောင်းမွေးတစ်ခုကျင်းပါတာကနေလူပေါင်းထောင်နဲ့ချီပြီးတော့ယောဂကုဆတ်ခဲ့တာပါ။အသက်68နှစ်ရှိပြီဖြစ်တဲ့ဘာသာရေးဆိုင်ဆောင်ဆောင်လီမန်ဟီကိုအမခံတီးထားပြီးမဲ့သူ့အနေနဲ့အီလက်ထရောနစ်အခြေအခံကိရိယာကိုဝတ်ဆင်ထားရမှာဖြစ်ပြီးနေမှာပဲနေထိုင်ဖို့အမိန့်ထုတ်ထားပါတယ်။သူကိုဖျားကြောက်ဖွဲ့ဝင်တွေရဲ့အမည်စင်ထင်ချန်ထားမှုနဲ့ကုဆတ်ယောဂဆိုင်ရာဥပဒေချိုးဖောက်မှုတွေနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။တောင်ကိုရီးယားရဲ့ယောဂကုဆတ်သူ 28,900 ကျော်မှ 9,200 ကျော်ကဒီဖျားကြောက်နဲ့ဆက်ဆက်နေတာဖြစ်ပါရဲ့ရှင်။